ကမ္ဘာပေါ်မှာစစ်မဲ့ဖြစ်ပွားနေတဲ့ဒေသတွေမှာအမျိုးသမီးတွေကိုမတရားပြုကျင့်မှုခြေနေမျိုးတွေမြန်မာနိုင်ငံပါဝင်ကမ္ဘာပေါ်မှာပေါ်ပေါက်နေတဲ့ကိစ္စတွေကိုတိုက်ဖြတ်သွားဖို့လူဝင်ကောင်စီရဲ့ဆုံးဖြတ်ချက်အမှတ်17/2ထုတ်ပြန်ထားတာကိုရည်ညွှန်းပြီးမြန်မာနိုင်ငံကအခြေအနေတွေကိုလည်းပဲလုံခြုံရေးကောင်စီရဲ့ရည်ညွှန်းထောက်ခံမှုနဲ့ ICC နိုင်ငံတကာတရားရုံးမှာမြန်မာစစ်စွတ်တောင်းရှိပုဂ္ဂိုလ်တွေကိုတရားစွဲဆိုနိုင်အောင် Global Justice Center လူခွေအဖွဲ့နဲ့ BLC မြန်မာနိုင်ငံရှိနေမြန်ကောင်စီတို့ကအကျိုးပန်းနဲ့ရှိနေကြပါတယ်။ဒါနဲ့ပတ်သက်ပြီး Global Justice Center ကပြောခွင့်ရအမျိုးသမီး Miss Andrea Friedman ကို RFA ကဆက်သွယ်မေးမြန်းကြည့်ရမှာအခုလိုဖြေကျသွားပါတယ်
။ The Global Justice Center and Burma Lawyers Council have been working together along with the
Global Justice Center and BLC ရှိနေမြန်ကောင်စီဖွဲ့တစ်ဖွဲ့ဟာနိုင်ငံတကာသံဃာအုပ်ချုပ်အဖွဲ့88ကျောင်းသားများအဖွဲ့၊ကရင်မျိုးသမီးအဖွဲ့၊ဘလောင်မျိုးသမီးအဖွဲ့လိုအဖွဲ့တွေကထောက်ခံအားပေးမှုနဲ့လုံခြုံရေးကောင်စီနေနဲ့မြန်မာနိုင်ငံတွင်းကအခြေအနေတွေကို ICC နိုင်ငံတကာရာဇဝတ်မှုတရားရုံးမှာတရားစွဲဆိုနိုင်ဖို့ပြုလုပ်ဆောင်နိုင်အောင်ကြိုးပမ်းလျက်ရှိနေကြတာဖြစ်ပါတယ်။အဲဒီလိုလုံခြုံရေးကောင်စီရဲ့ထောက်ခံမှုနဲ့ပြုလုပ်ရမှာအဖွဲ့ဝင်နိုင်ငံနိုင်ငံဖြစ်တဲ့ရုရှားနဲ့တရုတ်နိုင်ငံတို့ကကန့်ကွက်တာမျိုးပြုလုပ်ငါနိုင်ခြင်းမရှိဘူးလားလို့မေးမြန်းကြည့်ရမှာ Miss Friedman ကအခုလိုဆက်ဖြေပါတယ်
။ Well, this is why we're focusing on the crimes. As you know, the International Criminal Court, in order to
ဒါကြောင့်မိမိတို့ဟာရာဇဝတ်မှုကျူးလွန်တာတွေကိုပေါ်လွင်အောင်အလေးပေးထောက်ပြနေတာဖြစ်တယ်ဆိုတဲ့အကြောင်းအမှုတင်နိုင်အောင်လည်းပဲဤသုံးမျိုးရှိတယ်ဆိုတဲ့အကြောင်းနှစ်နည်းကတော့ ICC တီထောင်နိုင်ဖို့လက်မှတ်ရေးထိုးတဲ့နိုင်ငံဖြစ်မယ်ဆိုလို့ရှိရင်အရေးယူနိုင်တယ်ဆိုတဲ့ဤနဲ့စက်တရနည်းကတော့မြန်မာလိုလက်မှတ်ရေးထိုးခြင်းမရှိတဲ့နိုင်ငံဖြစ်ပေမဲ့လုံခြုံရေးကောင်စီကရာဇဝတ်ကျူးလွန်မှုတွေကိုအသေးချာတက်တည်သာရကနဲ့ထောက်ပြပြီးထောက်ခံအားပေးသွားမယ်ဆိုရင်နိုင်ငံတကာရာဇဝတ်မှုတရားရုံးမှာတရားစွဲဆိုနိုင်တဲ့အကြောင်းလူသားပြည်မှုဆိုင်ရာရာဇဝတ်မှုစစ်တရားခံမှန်းအဖြစ်နဲ့၎င်းလူတွေအစုလိုက်ပြုံးတဲ့တပ်ဖြတ်မှုနဲ့၎င်းတိုင်းသားလူမျိုးစုဝင်တွေကိုတုတ်တင်ရှင်းလင်းပြစ်မှုစတဲ့အဲဒီလိုအမှုတွေနဲ့တရားစွဲဆိုမှုတွေပြုလုပ်မယ်ဆိုရင်လုံခြုံရေးကောင်စီဖွဲ့ဝင်တွေဖြစ်တဲ့ရုရှားနဲ့တရုတ်တို့ကပါထောက်ခံလိမ့်မယ်လို့မိမိတို့ယုံကြည်ကြောင်းကိုလည်းပဲ Miss Friedman ကဆက်လက်ပြောကြားသွားပါတယ်။ဒါပြင်ဒီပြဋ္ဌာန်းချက်အတိုင်း Yugoslavia ကိစ္စ, Rwanda ကိစ္စ, Sudan နိုင်ငံက Darfur ကိစ္စတွေမှာ ICC နိုင်ငံကရာဇဝတ်မှုတရားရုံးကိုလုံခြုံရေးကောင်စီရဲ့ထောက်ခံချက်နဲ့ကြားဆွဲဆိုနိုင်အောင်ပြုလုပ်ခဲ့တဲ့တာရကတွေရှိတယ်ဆိုတဲ့အကြောင်းကို Miss Friedman ကပြောကြားသွားတာဖြစ်ပါတယ်ခင်ဗျာ။